ရခိုင်ပြည်နယ်မှာနည်းမြေမတည်ငြိမ်မှုကြောင့်ဒေသတွင်းကုန်ထုတ်လုပ်မှုတွေတိတိတသားရော့ကျရိုက်ခတ်ခံရတဲ့အထက်စားလုပ်ငန်းလည်းပါဝင်ပါတယ်။စားထုတ်လုပ်ရောင်းချမှုထက်ဝက်နီးပါးရော့ကျခဲ့ပြီးတော့အလုတ်ကိုင်ဆုံးရှုံးမှုလည်းရှိပါတယ်။ပြည်ပကနေတင်သွင်းတဲ့စားတွေနဲ့အရေးအသွေးချင်းမရှင်နိုင်လို့ပြည်တွင်းဈေးကွက်ထက်ဝက်နီးပါးဆုံးရှုံးပြည်ပတင်ဖို့ရမယ့်ဈေးကွက်ကလည်းမရှိအခုတခါပြည်တွင်းဈေးကွက်ကလည်းရော့လာလို့ရခိုင်ပြည်နယ်ကစားထုတ်လုပ်ငန်းတွေအတွက်မရေမယာမှုတွေဖြစ်နေတဲ့အခြေအနေတွေကိုတော့ရွှေပြည့်ဖြိုးအိုင်ယိုရင်းစားထုတ်လုပ်ရေးကလုပ်ငန်းရှင်ဦးတန်းဝင်းနဲ့မေးမြန်းပြီးတော့ဒီသတင်းမှရဲ့စီးပွားရေးခန်းနာမှာမတ်တိန်ကီထိုက်ကစူးစီးတင်ပြထားတာနားဆင်ပါရှင်
ကျွန်တော်ဖားရောင်းရတာကအဲ့လိုမြောက်ဦးတို့အဲတောက်တော်တို့ဦးတီတောင်တို့အဲပုံမှန်ကျန်တို့ကိုမြန်မြန်ရောင်းရပါလေဒီနေ့ကျတော့အပွေတွေကြောင့်မတည်မီဖြစ်နေတာကြောင့်နေကလူတွေလည်းဈေးဝင်ဖို့တက်လာဖို့အခက်ရှိတယ်အဲသူတို့တက်လာရင်လည်းပြန်မပြန်တော့ရင်အဲ့ဒါသူတို့စားပေါင်းကုန်တွေကိုစစ်စစ်တွေလို့ပြောပါတယ်အဲ့ဒါကြောင့်ဟိုဘောကျွန်တော်တို့ရောင်းအားတတ်တာဖြစ်ပါတယ်ဒီတော့ပဲကျွန်တော်တို့စစ်တွေဈေးတွေကိုတော့နေကလူတွေပဲအဓိကဈေးလာဝေတာပါသူတို့ကဈေးလာဝေဖို့ဟိုဘောမလာကြဘူးဘောမလာကြတာလည်းကြာပါပြီကျွန်တော်၃လ၅လ၆လလောက်ရှိပါပြီအဲ့တော့သူတို့မလာတော့ကျွန်တော်ရောင်းရတာခက်တာပေါ့စစ်တွေဈေးမှာဆိုရင်လည်းအရင်တော့ကလူပေါင်း3000လောက်ဝင်နေဆိုရင်အခု400 300လောက်ပြီးရောက်တာပေါ့
ရခိုင်ပြည်နယ်တွင်းမတည်ငြိမ်မှုတွေအကြောင်းဒေသရင်းကစားလုပ်ငန်းတွေတိတိတသားကျဆင်းလာပြီးလုပ်ငန်းဆက်လုပ်လို့ရပါအောင်မလားဆိုတော့စိုးရိမ်ပွဲအဆင့်ဖြစ်လာတယ်လို့စစ်တွေမျိုးရွှေပြည်ဖြိုးအိုင်ယိုရင်းစာထုတ်လုပ်ရေးလုပ်ငန်းရှင်ဦးတန်းဝင်းကပြောပြပါတယ
်ကျွန်တော်တို့အရင်တော့ဆိုရင်ပေါ့လေကျွန်တော်လွန်ခဲ့တဲ့ဆင်းမှုကြော်အားဆိုရင်တနေ့ကိုပိတ်သက်ရှင်မကောင်းလောက်ထုတ်ပြီးတော့မကွေးတိုင်းတို့အဲကျွန်တော်ပြောတဲ့ပူးကြီးတော်မောင်တော်တို့ကိုပို့ခဲ့ရပါတယ်တပေါင်းစံနှောင်းထုတ်ပြီးတော့အခုကတနေ့ကိုပိတ်သက်ရှင်3000လောက်ထုတ်တာထုတ်ရတယ်လူဘလူကလည်း9ယောက်6ယောက်နဲ့ထုတ်နေရပါလေ။အဲကျွန်တော်တို့တအားရောက်တော့တာပေါ့။အများကြီးထိခိုက်မှုရှိတာပေါ့။ရက်တည်လို့ရမယ့်အချိန်နေတော့ဖြစ်မှာပိတ်ပြီးတော့လေဟိုဘဖြစ်ပါမလားလို့အဲ့လိုတန်တရားတခုတော့ဖြစ်လာပါပြီ
။နိုင်ငံခြားကလာတဲ့စားရဲ့အရေးအသွေးကိုမရှင်းနိုင်လို့မြမစားလုပ်ငန်းကဈေးကွက်ထက်ဝက်နှိပါကိုဆုံးရှုံးနေရတာပါ။ရခိုင်ပြည်နယ်တဲက15ရာခိုင်နှုန်းကလည်းထိုင်းကလာတဲ့စားကိုသုံးပါတယ်တဲ့။ရခိုင်တို့စားကူတော့ဒေသတွင်းအထရောင်းချနေရပေမဲ့အခုတော့သွားရေးလာရေးအစ်စ်အစေးတွေကြောင့်ဈေးလာသူနည်းသွားခဲ့ပါတယ်တဲ့
ကျွန်တော်တို့မြန်မာနိုင်ငံမှာနိုင်ငံခြားစားကူစားသုံးနေတဲ့လူကြီး၄၀ခန့်လုံးရှိပါတယ်ခင်ဗျခိုင်နိုင်ငံက CIS စေယုံကထုတ်တဲ့စားတွေကိုအဲမြောက်ဝတီကနေမိဆက်ကေပုံးကငါဝင်ပြီးတော့မြန်မာနိုင်ငံအနေနဲ့တော့ပါတယ်သူတို့စားတွေကတအားဖွဲပြီးတော့တအားဖြူပြီးတော့ချောက်တွေးပါတယ်တချင်းနဲ့အဲ့ဒါကိုကျွန်တော်တို့ဒီကိုနိုင်ငံကလူတွေဟို40ရာခိုင်နှုန်းစားသုံးပါတယ်ကျွန်တော်တို့ပြည်တွင်းစားဖို့တော့60ရာခိုင်နှုန်းပဲစားသုံးပါတယ
်အရေးအသွေးပိုင်းမှာမရှင်နိုင်ဘူးဆိုတာကိုလည်းဦးတန်းဝင်းကဝန်ခံပါတယ်အရေးအသွေးပိုင်းတိုးတက်ဖို့အတွက်အဓိကအရင်းနှီးမတက်နိုင်တာရဲ့ဤပညာရဲ့ပါပါတယ်လို့ပြောပါတယ
်အဲကျွန်တော်တို့ကပြောင်းလဲရမှာကကျွန်တော်တို့ဒီမြေကြီးမှာထားလန်တဲ့စနစ်ကနေပလက်စတိတ်မှာ Thailand စနစ်ကိုပြောင်းရမှာဖြစ်ပါတယ်။အဲ့ဒါကျွန်တော်2012ခုကနေပြီးတော့ဘင်္ဂလားဒေ့ရဲ့နိုင်ငံကနေစနစ်တစ်ခုကိုယူလာပြီးတော့မြန်မာစားလုပ်ငန်းကိုတည်ကြပါတယ်။ပြီးပြီးတော့မှမြန်မာစားလုပ်ငန်းနေပြီးတော့အဲ့လိုဘယ်လိုခေါ်မလဲနေစနစ်တစ်ခုကိုပြလိုက်တဲ့အတွက်အခုဆိုရင် AOD တိုက်မှာပလက်စတိတ်နဲ့နေလင်းစားလုပ်တဲ့လုပ်ငန်းအောင်မြင်တော့ပါပြီ။သူတို့အဲ့ဒီစားတွေကဖြူပွေးပါတယ်။အဲ့ဒါတစ်ချက်ပြပြရပါမယ်။ကျွန်တော်ရခိုင်မှာကျတော့အရင်းနှီးမရှိသေးတဲ့အဲ့ဒီပလက်စတိတ်နဲ့နေလင်းတာ0%ရှိပါတယ်မရှိတော့ပါ။နံပါတ်2ကကျွန်တော်တို့အခုရှိနေတဲ့30လောက်ကနေစနစ်တွေနဲ့ရှိနေတဲ့စနစ်တွေကိုကျွန်တော်တို့ကပြန်ချင်ရင်တော့ဖိရှားမှာဖြစ်ပါတယ်။နိုင်ငံခြားကနေပြီးတော့စက်ကရီယာတွေဝယ်ယူတင်ရမှာဖြစ်ပါတယ်။ဒီနေ့မှကျွန်တော်တို့ဒီနိုင်ငံခြားကစက်ကရီယာနဲ့ဒီအိန္ဒိယနိုင်ငံကစက်တွေနဲ့ကျွန်တော်တို့ project လုပ်လိုက်တဲ့အခါမှာနိုင်ငံခြားဆောက်ကိုရင်တိုင်တာမှာဖြစ်ပါတယ်။အဲ့တော့စေယုံပိုင်ရှင်တွေကအရင်ကြီးမတက်နိုင်တာဖြစ်ပါတယ်။အဲရေကောင်မရှိတဲ့စဲယုံပိုင်ရှင်ပထင်းကြီးတွေကလေစားလုပ်ငန်းကိုအဲ့လိုစက်ကြီးရတဲ့နဲ့ပြောင်းလဲဖို့သူတို့ကမစိမ့်စားတော့ဘူးပေါ့တခြားယူနီမျိုးနံမှုဖြစ်တဲ့အင်ချန်မီတို့တခြားနိုင်ငံခြားနဲ့ကုလသမဂ္ဂတွေကိုကူးပြောင်းတော့ပါပြီသူတို့ကဒီမှာရှိတဲ့လုပ်ငန်းတွေကိုပေါ့လေငကူအတိုင်းပဲဟိုပဲလုပ်နေတာပဲဖြစ်ပါတယ် အဲ့ဒါနဲ့ကျွန်တော်တို့စားတွေကိုပြည်သူလူထုကလက်မခံဘူးဒီနောက်ဈေးကွက်မှာလေးကြည့်လိုက်ပါနိုင်ငံခြားစားတွေဘယ်လောက်လို့ရှင်လဲဘယ်နှသိမ့်လို့ရှင်လဲရှင်းရှင်းဝေလို့ရပါတယ်ကျွန်တော်မြန်မာစားကိုကြတော့နင်းနေပြထားပါတယ်ကျွန်တော်မြန်မာစားကိုလည်းကျွန်တော်ချင်းပြည်နေတို့တဝိုင်းလောက်ပဲမန္တလေးတိုင်းနေတဝိုင်းလောက်ပဲစားတော့ပါကျန်တာတော့နိုင်ငံခြားစားတော်လေးလွန်မှုတော့ပါဘူးအဲ့ဒါကညီးပြည်လို့မရပါဘူး
မြန်မာစားသုံးသူတွေကထိုင်းကဝင်တဲ့စားကိုအသုံးများတာဟာသုံးဆွဲသူစိတ်ချက်ရွေးချယ်ခွင့်ဖြစ်တဲ့ဆိုတာကိုဥတန်းဝင်းကလက်ခံပါတယ်။သူကတော့မြမစားတွေအရေးအသွေးတုတ်တက်လာဖို့စိတ်အားထက်သန်နေသူပါ။တရားမဝင်ရောတရားဝင်ရောတန်ချိန်သိမ့်ချပြီးမြမဈေးွက်ထဲကိုပြိပကစားတွေရောက်နေတာပါ။ဈေးွက်ကြီးပေမဲ့ငွေအရင်အနည်းတက်နိုင်သူတွေကစားထုတ်လုပ်တဲ့လုပ်ငန်းထက်အကျိုးအမြတ်ကြီးတာတွေဘက်ကိုပိုပြီးတော့အာရုံရောက်ကြတယ်လို့လည်းဥတန်းဝင်းကထောက်ပြပါတယ်။
ကျွန်တော်တို့ရခိုင်မုံရှိတာတော့ဟိုဟာနင်းဟိုဟာ30 40ရခိုင်မုံတော့ရခိုင်မုံတော့ရှိပါတယ်ကျွန်တော်တို့စိတ်မကောင်းတာတကူကတော့ဒီရခိုင်ပြည်မှာရခိုင်ပြည်နီးဟာတိုင်းနယ်ပြည်နီး14ခုထဲမှာဒုတိယအဆင့်စုပြည်နီးဖြစ်ပါတယ်ရေလုံငန်းကိုပဲအာဂိုဘီစားနေရတဲ့လူတွေဆိုတော့ဒီနေလဲစားလုပ်ပြီးတော့ပေါ့လေရေကမြေအလကရှိတယ်ရေကအလကရတယ်ပြည်နီးထက်အဲ့ဒါကိုကျွန်တော်တို့လိုအပ်ခစိုက်လိုက်ရင်စားထွက်လာမယ်အဲ့ထွက်လာတဲ့စားတွေကိုပေါ့လေဒီတစ်ခါဟိုဟာပေါ့နိုင်ငံချက်ကိုသင်ဖို့ရောင်းချဖို့အတွက်ကိုပဲကျွန်တော်တို့ဟိုဟာပေါ့အစိုးရကိုအဲနောက်ပြီးတော့ဆက်ဆံတဲ့လူကိုတက်တွန်းတာပါ။ဘာကြောင့်လဲဆိုတော့ကျေးလန့်နေပြည်သူတွေအလုပ်ကရရှိဖို့နဲ့ရခိုင်ပြည်နယ်စီးပွားရေး GDP ပြတ်လာဖို့အရေးကြီးပါတယ
်။အရာဝတီနဲ့ရခိုင်ကထုတ်တဲ့နေလန်းစားတွေကိုဘင်္ဂလားဒေ့ရှ်ဘက်ကိုစီးပွားဖြင့်တင်သွင်းနိုင်ခဲ့တဲ့ရွှေခေတ်တုန်းကဆိုရင်ရခိုင်မှာအလုပ်အကင်တွေနဲ့စီကားခဲ့တယ်လို့လည်းဦးတန်းဝင်းကပြန်ပြောပြပါတယ်။ဒါပေမဲ့2004ခုနှစ်မှာမြန်မာအစိုးရကမိဘကြောင့်သုံးပစ္စည်းတွေပြည်ပတင်ပို့မှုတတ်မြက်လိုက်တာကတကြောင်မြန်မာစားအရေးအသွေးကြောင့်တကြောင်ဘင်္ဂလားဒေ့ရှ်ဘက်ကမဝယ်တော့ဘဲဈေးကွက်ပြောက်ခဲ့ရတယ်လို့ဦးတန်းဝင်းကပြောပါတယ်မြန်မာနိုင်ငံမှာစားချက်နိုင်တဲ့ပင်လယ်ရေနေလန်းနိုင်တဲ့မြေတွေရှိပေမဲ့လို့လဲအဲ့ဒီမြေတွေမှာစားလှမ်းနေကြတဲ့တောင်သူတွေကမြေတွေကိုတရားဝင်လုတ်ခွင်ရထားကြတာတော့မဟုတ်ပါဘူးကြည်လန့်စားစားလုတ်ကင်နေရတဲ့အဲ့ဒီစားလုတ်ကြသူတွေအတွေ့အစိုးရဘက်ကမူဝါဒပိုင်းဆိုင်ရာတစ်ခုခုချမှတ်ပေးနိုင်မယ်ဆိုရင်ဒေသခံတွေလည်းဝင်ငွေရနိုင်ငံအတွက်လည်းအကျိုးအမြတ်ရှိလိမ့်မလားဆိုပြီးစားလုပ်ငန်းရှင်ဦးတန်းဝင်းကမျှော်လင့်ချက်နဲ့ပြောပြလာပါတယ်ရှင်